မြန်မာစစ်တပ်အနေနဲ့ရယူထားတဲ့အာဏာကိုဆွံ့လွှတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပါတယ
် The Burmese military should relinquish power they have seized, release the advocates and activists and officials they have detained, lift the restrictions on telecommunications and refrain from violence.
ရယူထားတဲ့အာဏာကိုမြန်မာစစ်တပ်ဆွန့်လွတ်တင်ပါတယ်။ဖမ်းဆီးထိန်းသိမ်းထောက်ခံရသူတကြွလှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေအားလုံးကိုပြန်လွှတ်ပေးရပါမယ်။ Telecommunication ဆက်သွယ်ရေးလုပ်ငန်းမှာကန့်သက်ချက်တွေချထားတာကိုလည်းရုတ်သိမ်းပေးရပါမယ်။အင်အားအသုံးပြုမှုကိုချုပ်တီးရှောင်ကျဉ်ရပါမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ Democracy စနစ်မှာအင်အားတစ်ခုကနေပြည်သူတွေရဲ့ဆန္ဒကိုအာဏာသုံးပယ်ချဖို့ဘယ်တော့မှမကြိုးစားသင့်ဘူးလို့လည်းသူကပြောပါတယ်။ကျုံကြီးစိတ်ချရတဲ့ရွေးကောက်ပွဲတစ်ခုရဲ့ရလဒ်ကိုဖျောက်ဖျက်ဖြစ်ဖို့လည်းမလုပ်တင်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲကမ္ဘာတဝန်းကမဟာမိတ်မိတ်ဆွေနိုင်ငံတွေအတူတူပူးပေါင်းပြီးမြန်မာနိုင်ငံကအာဏာသိမ်းကိစ္စကိုတုံ့ပြန်ဖြေရှင်းဖို့အရေးအမေရိကန်နိုင်ငံအနေနဲ့ကြိုးပမ်းဆောင်ရွက်နေခဲ့တယ်လို့လည်းသူကပြောပါတယ်။အခုလိုမြန်မာအရေးကိစ္စကိုသမ္မတဂျိုးဘိုင်ဒန်ကသူသမ္မတဖြစ်လာပြီးပထမဆုံးပြောကြားတဲ့နိုင်ငံကြီးရမူဝါဒဆိုင်ရာမိန့်ခွန်းမှာထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။အဲ့ဒီမိန့်ခွန်းကိုအမေရိကန်နိုင်ငံကြီးဝန်ကြီးဌာနအဆောက်အဦမှာဒေသစံတော်ချုပ်ကျတာပရီနဲ့မွန်လွယ်ပိုင်းမှာပြောကြားသွားတာဖြစ်ပါတယ်။သူအနေနဲ့စီနေအထက်လွှတ်တော်ကလူနည်းစုကောင်းဆောင် Republican Matt Mitch McConnell နဲ့လည်းမြမအရေးကိစ္စဆွေးနွေးကြပြီးနှစ်ဦးစလုံးတသဘောတည်းရှိကြတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ခင်ဗျ။